ဆိုရတမတော်နဲ့မြောက်ပိုင်းမှာမိတ်လို့ခေါ်တဲ့လက်နက်ကန်လေးဖွဲ့အပြည့်ရလက်မှတ်ထိုးနိုင်ရေးတခါအချိန်ပြန်ပေးလိုက်ရပြန်ပါပြီအကြောင်းကတော့အစိုးရတမတော်နဲ့မြောက်ပိုင်းမှာမိတ်လေးဖွဲ့လို့ခေါ်တဲ့ KIA ကချင်လက်နက်ကန်အဖွဲ့ AA ရခိုင်တပ်ဖွဲ့ကိုကန်တပ်ဖွဲ့နဲ့တောင်ပလောင်တပ်ဖွဲ့တို့စက်တင်ဘာ18ရက်နေ့ကတွေ့ဆုံကြတဲ့ကျိုင်းတုံဆွေးနွေးပွဲမှာသဘောတူညီချက်9ချက်ရခဲ့တယ်လို့ဆိုပေမဲ့အဲ့ဒီသဘောတူညီချက်တွေဆိုတာဟာဆက်ပြီးဆွေးနွေးမယ်ဆိုတဲ့သဘောလောက်ဖြစ်နေလို့ပါပဲနိုင်ငံတကာနိုင်ငံမှာငြိမ်းချမ်းရေးလုပ်တော့မယ်ဆိုရင်အရင်ဦးဆုံးဆောင်ရွက်ရတာကနှစ်ဖက်အပြစ်ခတ်ရက်စဲရေးပါအပြစ်ခတ်ရက်စဲရေးရပြီဆိုရင်ပြစ်ခတ်တိုက်ခိုက်နေတာမဟုတ်တဲ့အခြေအနေအောက်မှာနှစ်ဖက်တွဲဆုံညှိနှိုင်းစကားပြောကြဖို့ပါပဲအခုဆိုရင်သမရဟောင်းဦးသိန်းစင်အစိုးရလက်ထက်2012ခုနှစ်နောက်ပိုင်းကစတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာ2013ခုနှစ်လောက်မှာတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရက်စဲပြီး2015ခုနှစ်လောက်အရောက်ဆိုအခြေခံသဘောတူညီချက်တွေရလိမ့်မယ်လို့ညွှန်မှန်းပြီးအကောင့်ထည့်ဖော်ခဲ့တာပါခုဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်စတင်ပြီးတာရှင်းနှစ်ဝန်းကျင်ကြာလာပြီးအထိတိုင်းသားလက်နက်ကိုင်၄ဖွဲ့နဲ့အပြစ်ခတ်ရက်စဲရေးမလုပ်နိုင်သေးပါဘူး။ဘာကြောင့်အပြစ်ခတ်ရက်စဲရေးမလုပ်နိုင်ကြသေးတာလဲ။ဘလို့အခက်အခဲအတားအဆီးတွေကြုံနေရသလဲဆိုတာကုတ္တပတ်လေးလာတင်ပြသွားပါမယ်
။လက်ရှိမြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဖွဲ့နဲ့အပြစ်ရက်ရေးကိစ္စမှာအဓိကအတားအဆီးတစ်ပွဲဖြစ်နိုင်တာကတက်နေရခြားထားရေးပါ။အလုံးသိကြပြီဖြစ်တဲ့အတိုင်းရခိုင်ပြည်နယ်မြို့နယ်တချို့မှာမဟာမိတ်အဖွဲ့ဝင် AA နဲ့တက်မတော်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါကိုတက်မတော်ဘက်ကတောင်းကျမ်းမှုနှိမ်နင်းတဲ့စစ်စင်ရေးဆိုပြီးတိုက်ခိုက်ချေမှုန်းနေပါတယ်။တကယ်လို့တက်မတော်နဲ့မြောက်ပိုင်းလေးဘွဲ့အပြစ်ရကြပြီဆိုရင်ပထမအဆင့်ရောက်တဲ့နေရာကနေပြစ်ခတ်တိုက်ခိုက်မှုရက်စဲထားရပါလိမ့်မယ်။ဒုတိယဖြေရှင်းရမယ့်ပြဿနာကတော့တက်နေရာချထားရေးပါ။တက်မတော်ဘက်ကကင်ဆွဲထားတာကတော့ရခိုင် AA တပ်ဖွဲ့ဆိုတာ KIA ကချင်လက်နက်ကိုင်နေမြေမှာပေါ်ပေါက်လာတာဒါကြောင့်ရခိုင်ပြည်နယ်မှာတော့အခြေချခွင့်မပေးနိုင်ဘူးလို့ပြက်ပြက်သားသားပြောထားပါတယ်ဒါကိုရခိုင်တပ်ဖွဲ့ကရောသူ့မဟာမိတ်တွေကပါလက်မခံကြပါဘူးဒါနဲ့ပတ်သက်ပြီးတက်မတော်မှာအစ်မြင့်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့အငြိမ်းစားအရာရှိကြီးတယောက်ကတော့ AA ကိုရခိုင်မှာအခြေချဖို့လက်မခံနဲ့တက်မတော်ရဲ့သဘောထားဟာလက်တွေ့မကျဘူးလို့သုံးသပ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အပြစ်ရဲ့လက်မဲ့ထိုးရေးပထမအဆင့်မှာဒီအချက်ပါမလာရင်တော့နောက်ပိုင်းခက်ခဲတဲ့ညှိနှိုင်းမှုလုပ်ကြရပါလိမ့်မယ်။တက်မတော်နဲ့မြောက်ပိုင်းလေးဘွဲ့ကြုံနေရတဲ့ဒုတိယအခက်ခဲကတော့အပြစ်ရဲ့စာချုပ်ကိုတဖွဲ့ချင်းစီနဲ့လက်မဲ့ထိုးမလားအားလုံးပေါင်းပြီးလက်မဲ့ထိုးကြမလားဆိုတာပါ။တက်မတော်ဘက်ကတော့အပြစ်ရဲ့သဘောတူညီချက်ရရင်တဖွဲ့ချင်းစီနဲ့လက်မှတ်ရေးထိုးခြင်းနဲ့လို့ဆိုထားပါတယ်။တက်မတော်ဘက်ကစဉ်းစားပုံကလက်မှတ်ထိုးထားတဲ့အဖွဲ့တစ်ဖွဲ့နဲ့မပြေမလည်ဖြစ်ခဲ့ရင်အခြားလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ပါပြဿနာမဖြစ်ချင်တဲ့သဘောပါ။ဒါကိုမဟာမိတ်လေးဘွဲ့ကလက်မခံပါဘူး။အပြစ်ရဲ့စာချုပ်ကိုစာရွက်တရွက်သေးပေါ်မှာလေးဘွဲ့စလုံးကစွစွစီစီလက်မှတ်ထိုးမယ်ဆိုပြီးရက်ခံထားတာတွေ့ရပါတယ်
။နောက်ထပ်ကြိုးဝဲမဲ့ပြဿနာတစ်ခုကတော့အပြစ်ရခိုင်မအောင်စောက်ကြည့်ရေလုပ်ငန်းစဉ်မှာမြောက်ပိုင်းလေးဖွဲ့ဘက်ကတော့ဒီလိုစောက်ကြည့်ရေလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံကိုထည့်သွင်းကျင်တယ်လို့အဆိုပြုထားပါတယ်တမတော်ဘက်ကတော့လောလောဆယ်ဒါကိုမဆွေးနွေးသေးဘူးလို့ပြောထားတယ်လို့အပြစ်ရလုပ်ငန်းစဉ်တွေမှာအိန္ဒိယဖြစ်စေနိုင်ငံတကာဖြစ်စေဘယ်နိုင်ငံကမှပါဝင်စောက်ကြည့်ကြည့်ရှုတာမျိုးမလိုလားဘူးလို့ထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်တမတော်အနေနဲ့အရင်တိုင်းသားလက်နက်ကိုင်စစ်ဖွဲ့နဲ့ NCA လက်မှတ်ထိုးစဉ်ကဒီအချက်တွေကိုကြော်လှားခဲ့ပြီးဖြစ်ပေမဲ့အခု၄ဖွဲ့နဲ့ဆွေးနွေးရမှာအဆင်ပြေပါမလားဆိုတာကတော့စောင့်ကြည့်ရအောင်ပဲအနေထားပါပဲတမတော်နဲ့မြောက်ပိုင်း၄ဖွဲ့ကြုံရရမယ်နောက်ထပ်အခက်အခဲတစ်ခုကအပြစ်ရစာချုပ်မှာထည့်သွင်းမဲ့ NCA စာချုပ်လက်မှတ်ရေးထိုးကြမဲ့အချိန်ဇာပါတမတော်ဘက်ကတော့အပြစ်ရစာချုပ်ထဲမှာလက်မှတ်ထိုးပြီးလို့အချိန်ဘယ်လောက်ကြာရင်ဥပမာ2လတန်တီ3လတန်တီကြာရင် NCA စာချုပ်လက်မှတ်ရေးထိုးပါမယ်ဆိုတဲ့ကတိကိုမျိုးထည့်သွင်းထားကျင်တာပါဒါပေမဲ့ဒါကိုမြောက်ပိုင်း၄ဖွဲ့ဘက်ကလက်ခံနိုင်ပဲပုံမရှိပါဘူး
လက်ရှိသူတို့စဉ်းစားပုံကတော့အစိုးရတက်မတော်နဲ့နှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်နိုင်ခဲ့ရင်တော့ SCA စာချုပ်မှာပါဝင်ဖို့ကိစ္စကိုတော့သူတို့ရဲ့မဟာမိတ် FBNCC အဖွဲ့ဝင်ဝမိုင်လာ SSPP ရှမ်းတက်ဖွဲ့တွေနဲ့အတူတကွရင်ဆိုင်ဖို့ပြင်ဆင်ထားကြပုံရပါတယ်။ဒါကြောင့်အပြည့်ရဲ့စာချုပ်ထဲမှာ SCA စာချုပ်လက်မှတ်ထိုးရမယ့်အချိန်စရာတိတိကျကျထည့်သွင်းမှာကိုမြောက်ပိုင်းလေးဘွဲ့မလိုလားပါဘူး။ဒီအချက်တွေကိုဆွေးနွေးကြော်လွန်နိုင်တော့အစိုးရတက်မတော်နဲ့မြောက်ပိုင်းလေးဘွဲ့ နှစ်ဖက်အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးနိုင်မယ်လို့ညွှန်လင်းရပါတယ်။ဒီနေရာမှာအရေးကြီးဆုံးကတော့တက်မတော်ရဲ့ရည်တည်ချက်ပါပဲ။တမရဟောင်းဦးသိန်းစိန်လက်ထက်တိုင်းနာလက်နက်ကင်တွေနဲ့အပြည့်ရဲ့လက်မှတ်ထိုးရေးငင်းငယ်လုပ်ငန်းစဉ်အကောင့်ထဲဖော်ရမှာလက်တွေ့ကျတဲ့လိုင်လျောမှုအများကြီးလှုပ်ခဲတာတွေ့နိုင်ပါတယ်။ငင်းငယ်ရေးလှုပ်ဖို့စပြီးကန့်လန့်ခြင်းကစတိုင်းနာလက်နက်ကင်တွေကိုနေကြားဆောင်တက်ဒါမှမဟုတ်ပြည်သူစစ်ပဲလုပ်ရမယ်ဆိုတဲ့စကားမျိုးမပြောတော့ပါဘူး။ငင်းငယ်ရေးရသဘောတူညီချက်မရသေးမီဆက်ကြားတိုင်းနာလက်နက်ကင်တွေကိုသူတို့ရဲ့နိုင်ငံရေးအဖွဲ့အစည်းနဲ့လက်နက်ကင်တပ်ဖွဲ့တရှိခွင့်ခွင့်ပြုပေးထားတဲ့ပြင်ထိ ंछ ုပ်ထားတဲ့နေမျိုးတွေကိုလည်းအတိအမှတ်ပြုပေးခဲ့ပါတယ်။ဒါရင်မကတိုင်းနာတွေဘက်ကတဖွဲ့ချင်းစီနဲ့စကားမပြောချင်ဘူးစုပေါင်းပြောချင်တယ်ဆိုတော့လေစုဖွဲ့ပြီးပြောခွင့်ဆွေးနွေးခွင့်ပေးရုံမကလက်နက်ကင်ဖွဲ့တွေရဲ့ညီလာခံလုပ်တဲ့ကိစ္စမျိုးမှာပါအကူအညီပေးခဲ့ပါသေးတယ်။ဒီအခြေအနေတွေအားလုံးမှာတက်မတော်ဟာအစိုးရနဲ့တသားရည်ရည်တည်ခဲ့တာတွေ့ရပါတယ်
။ဒီလိုနီးနဲ့နှစ်ဖက်သဘောတူတဲ့ NCA စာချုပ်တစ်ခုရလာပြီမဲ့တကယ်တော့လက်မှတ်ထိုးဖို့ဖြစ်လာတဲ့အခါလက်ရှိတိုက်ပွဲတွေဖြစ်နေတဲ့လက်နက်ကင်၃ဖွဲ့ကိုပါဝင်ခွင့်မပေးရကနေငင်းရည်အကောင့်ထဲပုံမှုအခြေအနေနောက်ဆုတ်သွားခဲ့ရတာဖြစ်ပါတယ်ဒီအတွက်တမတော်အနေနဲ့ငင်းရည်ကိုတကယ်လိုလားတယ်ဆိုရင်အရင်အစိုးရလက်ထက်ကရပ်တည်ခဲ့သလိုပြဿနာတွေကိုလက်တွေ့ကျကျရင်ဆိုင်လိုက်လျောတင့်တာလိုက်လျောလိုက်လျောဖို့မတင့်တာတွေအတွက်လဲပြပြသသရပ်ခန့်ရင်ဆိုင်လို့ရပါတယ်ဒါမှသာမြောက်ပိုင်း၄ဖွဲ့နဲ့အပြစ်ခတ်ရက်စည်ရေးဆိုတဲ့ငင်းရည်ရဲ့အနှိမ့်ဆုံးအဆင့်သဘောတူညီချက်တစ်ခုရနိုင်မှာဖြစ်ကြောင်းပါThank you.